မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကူးစက်မြန် COVID-19 မျိုးဗီဇာကွဲ Omicron ကူးစက်နေသူ52ဦးကိုဓာတ်ခွဲဆန့်သတ်တွေ့ရှိခဲ့ကြောင်းစစ်ကောင်စီကြမ်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံမှာ COVID-19 Omicron မျိုးဗီဇာကွဲကူးစက်သူလက်ရှိအချိန်အထိတရက်အတွင်းအများဆုံးတွေ့ခဲ့တာလည်းဖြစ်ပါတယ်။အခု Omicron မျိုးဗီဇာကွဲ COVID-19 ကူးစက်နေသူတွေဟာမြန်မာနိုင်ငံသား40ဦးနဲ့နိုင်ငံသား2ဦးတို့ဖြစ်ကြပြီးသူတို့ဟာ Relief Flight နဲ့ပြန်ဝင်လာကြတာမှာအိန္ဒိယကပြန်ဝင်လာသူ32ဦး UAE ကပြန်လာသူ၄ဦးမလေးရှားနဲ့ထိုင်းနိုင်ငံတို့ကပြန်လာသူ3ဦးစီလို့ဖြစ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံထဲမှာလွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ192ဦးကိုတွေ့ရှိခဲ့တဲ့အကြောင်းနဲ့သေဆုံးသူ2ဦးရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့စာရင်းတွေအရအခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်နေသူစုစုပေါင်း 93,225 ဦးရှိခဲ့ပြီးသေဆုံးသူကတော့ 19,298 ဦးရှိခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်း COVID-19 ရောဂါကူးစက်မှုကြောင့်ဆေးရုံတဲ့ကုသသူ33ရာခိုင်နှုန်းတိုးလာသလိုသေဆုံးသူအရေအတွက်ဟာလည်း40ရာခိုင်နှုန်းပြန်တိုးလာခဲ့တယ်လို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကမနေ့ဇန်နဝါရီလ12ရက်နေ့မှာပြောပါတယ်ခင်ဗျာ။